မှုကိုဆန့်ကျင်ဖို့ဖွဲ့စည်းခဲ့တဲ့နိုင်ငံရေးပါတီ၁၂ပါတီရဲ့ဖက်ဒရယ်ဖော်ဆောင်ရေးပြည်သူ့ကိုယ်စားလှယ်များကော်မတီ PRCF ကဒီကနေ့ကြောက်တဲ့89နှစ်မြောက်ပြည်ထောင်စုနေ့မှာဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းကိုထုတ်ပြန်လိုက်တာပါဒီဖွဲ့စည်းပုံမူကြမ်းမှာရှစ်ပြည်နယ်မူကိုအခြေခံထားကြောင်း PRCF ရဲ့ပြောခွင့်ရှိသူရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ် SND ရဲ့တွဲဘက်အတွင်းမှ1ဖြစ်တဲ့ဆိုင်းကျော်ညွန့်က VOA ကိုပြောပါတယ်
ကျွန်တော် SND UNA အဖွဲ့အစည်းတစ်ခုစတဲ့ဖြစ် PRCF ပြီးကျွန်တော် UNA Make Up Fight City PRCF Make Up Fight City ဆိုတာကကျွန်တော်ဒီရှစ် unit လို့ပြောပါမယ်။ဟောကျွန်တော်အခြေခံအားဖြစ်တဲ့ပုံက special unit ဆိုမှလည်းဒါအသေးမဟုတ်ပါဘူး။ဟောဒီထက်ကောင်းတာတဲ့ညာရှိနေတယ်လား။အချင်းပြန်လဲဆွေးနွေးခဲ့တယ်ဆိုတော့ကျွန်တော်ကဒါတောင်းမယ်ဆိုတော့လည်းလက်ခံရမှာဖြစ်ပါဘူး။
လွတ်လပ်ရေးရပြီးနောက်မှာဗမာလူမျိုးကပြည်내အဖြစ်ဖွဲ့စည်းတာမရှိဘဲပြည်ထောင်စုအစိုးရပုံစံမျိုးရည်တည်ခဲ့တဲ့အပေါ်မှာခွဲခြားမှုနဲ့အကျက်တဲတွေရှိလာတာကြောင့်ဗမာပြည်ဖွဲ့စည်းရေးကိုထက်သွင်းထားတာဖြစ်ကြောင်းနဲ့ပြည်내အစ်တွေဖွဲ့စည်းရေးကိုလည်းထက်သွင်းရမှာဖြစ်ကြောင်းပြောပါတယ
်။ဒီဗမာပြည်내ကတော့ဖက်တာဖက်ရတာဒါပေမဲ့ပြည်내ရတယ်ပဲ။တိုင်းနဲ့တိုင်းနဲ့ဟာဆောင်မဟုတ်ဘယ်လိုသွားမလဲဘယ်လိုလုပ်မလဲဆိုတာတော့ဟိုတော့ဟိုဆွေးနွေးပြီးမှလောက်ရမယ်ပြေစာလို့မြင်တယ်ဆိုလိုချင်တာတော့နှစ်ပေါင်း90လောက်ခံစားခဲ့ရတဲ့မညီညမှုတွေကိုဖြေရှင်းပေးနိုင်တယ်အချက်တစ်ချက်လည်းဖြစ်တယ်ဒါကြောင့်မို့ကျွန်တော်တို့ကတော့ဒီဟောပေါ့ဒီရှိပြည်နယ်မျိုးကိုမှသိခံတယ်ဒါပေမဲ့ဒါကအသေးလည်းမဟုတ်ပါဘူးပြည်နယ်တစ်များဆိုတဲ့ဟာကိုလည်းဒါတစ်ချိန်ချင်းဆိုင်တော့ဖွဲ့စည်းပုံထဲမှာအတိအလင်းထည့်ပြီးတော့ဟိုသွားရမယ်လို့မြင်ပါတယ
်ဒါအပြင်ပြည်နယ်နဲ့တိုင်းဒေသတွေအတွင်းကကွဲပြားခြားနားတဲ့လူမျိုးအလိုက်ဒေသန္တရအုပ်ချုပ်ရေးအဆင့်တွေကိုလည်းဖော်ဆောင်သွားမှာဖြစ်တယ်လို့ဆိုပါတယ်။လက်ရှိမှာတော့စစ်ကောင်စီကနိုင်ငံရေးပါတီတွေတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့2008ဖွဲ့စည်းပုံကိုပြင်ဆင်ဖို့ဆွေးနွေးတာတွေရှိနေတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းကြာကာလအတွက်ရည်ရွယ်ပြီး Federal Democracy ဗြိတိန်ရင်အပိုင်း1နဲ့2ဆိုပြီးတော့ထုတ်ပြန်ထားပါတယ်။ NUG ရဲ့ဗြိတိန်ရင်မှာတော့အသွင်ကူးပြောင်းရေးကာလဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြီးချိန်အထိသာဖြစ်ကြောင်းထုတ်ပြန်ထားပါတယ်။PRCF ရဲ့ Federal Democracy ပြည်ထောင်စုဖွဲ့စည်းပုံအခြေခံမူကြမ်းကတော့အနာဂတ်အတွက်ရည်ရွယ်ရေးဆွဲထားကြောင်းထုတ်ပြန်ချက်မှာဖော်ပြပါရယ်။လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးဖြစ်စဉ်မှာစစ်ကောင်စီအပါအဝင်အမျိုးသားညီညွတ်ရေးအစိုးရ NUG တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ PDF အဖွဲ့အစည်းတွေအဖွဲ့အစည်းတွေအားလုံးဟာ Federal Democracy ပြည်ထောင်စုတည်ဆောက်ဖို့ဆိုတာကိုလက်ခံထားကြတာပါ။ Federal Democracy ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့ခေါင်းစဉ်အောက်မှာတော့စစ်ရေးနည်းလမ်းကိုအသုံးပြုတာတွေရှိတယ်လို့နိုင်ငံရေးနည်းလမ်းနဲ့ဆောင်ရွက်နေတာတွေလည်းရှိနေပါတယ်။ PRCF အနေနဲ့ကတော့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့ရည်မှန်းချက်အောင်ပွဲဟာပြည်ထောင်စုတဝမ်းမှာလူမျိုးပေါင်းစုံအတူတကွရှင်တွဲနေထိုင်နိုင်ရေးလို့ရှုမြင်ကြောင်းဆိုင်းကျော်ညွန့်ကအခုလိုပြောပါတယ်
။ဆိုလိုချင်တာကကျွန်တော်တို့ကအောင်ပွဲကိုယူရဲဆိုတဲ့နေရာမှာနည်းလမ်းပေါင်းစုံခဏစီရေးရှိမယ်နိုင်ငံရေးရှိမယ်လူမျိုးစုရှိမယ်ဒါပေမဲ့နောက်ဆုံးအဆုံးတက်မှာကတော့ဒါလူမျိုးပေါင်းစုံအပြင်းနေမှာပဲဖြစ်ဖြစ်ဘုဘယ်ပြင်းနေမှာမဆိုတော့ပြည်တော်ပြည်တော်စစ်တော်လုံးမှာပဲဖြစ်လူမျိုးပေါင်းစုံကငြင်းချမ်းစွာနဲ့အေးအတူကူအမြအတူတကွရှင်သွဲနေထိုင်နိုင်တဲ့အခြေအနေရောက်မှကျွန်တော်တို့ကအောင်ပွဲလို့တတ်မှာမှာဖြစ်တယ်ဒါ peaceful coexistence အဲ့ဒီဟာကဒီတိုင်းပြည်ကအင်မတန်အရေးကြီးပါတယ
် Federal ဖော်ဆောင်ရေးပြည်သူ့ကိုယ်စားလှယ်များကော်မတီ PRCF ဟာအရင်စီလုံးညွညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ် UNA အဖွဲ့ဝင်အများစုနဲ့ UNA မဟာမိတ်အဖွဲ့တွေဖြစ်တဲ့နိုင်ငံရေးပါတီ12ပါတီနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်။ဒီနိုင်ငံရေးပါတီ12ပါတီကတော့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SND ၊ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ၊ကရင်မျိုးသားပါတီ KMP ၊ဇိုမီဒီမိုကရေစီအဖွဲ့ချုပ် ZCD ၊လူပေါင်းသေးဒီမိုကရေစီပါတီ DPNS ၊ညွညွတ်သောတိုင်းရင်းသားလူမျိုးများဒီမိုကရေစီပါတီ UNDP တနုတိုင်းသားလူမျိုးများဒီမိုကရေစီပါတီ DNDP ဒိုင်းနက်လူမျိုးများတိုးတက်ရေးပါတီ DNDP မျိုးမျိုးသားဒီမိုကရေစီပါတီ MNDP ခရမ်းမျိုးသားပါတီ KNP ရှမ်းပြည်ကိုကန့်ဒီမိုကရက်တစ်ပါတီ SSKDP မွန်ရည်ရအဖွဲ့ NAA စတဲ့ပါတီတွေပါဝင်တာဖြစ်ပါတယ်ဒီ12ပါတီအနက်ညီညွတ်သောတိုင်းသားလူမျိုးများဒီမိုကရေစီပါတီ UNDP နဲ့တိုင်းသားလူမျိုးများဒီမိုကရေစီပါတီတို့ဟာနိုင်ငံရေးပါတီမှတ်ပုံတင်ရရှိထားပြီးဇိုမီဒီမိုကရေစီအဖွဲ့ချုပ် ZCD ကတော့လျှောက်ထားဆဲဖြစ်ပါတယ်။ရှမ်းပြည်ကိုကန့်ဒီမိုကရက်တစ်ပါတီ SSKDP ကတော့နိုင်ငံရေးပါတီအဖြစ်မှတ်ပုံတင်ကြထားပြီးတဲ့နောက်ပြန်လည်ရုပ်သိမ်းခံထားရတာဖြစ်ပါတယ်။ကျန်တဲ့ပါတီတွေကတော့မှတ်ပုံတင်ထားခြင်းမရှိသေးပါဘူးခင်ဗျာ။